ကမ္ဘာညဉ့်ညဉ့်နဲ့လူခွင့်ကြိုးပမ်းမှုတွေအတွက်နိုဘယ်ညဉ့်ညဉ့်ဆုရရှိခဲ့သူအမေရိကန်သမ္မတဂျီမီကာတာအသက်တရာပြည့်နှစ်ရွယ်မှာကွယ်လွန်သွားခဲ့ပါပြီ။သမ္မတကာတာဟာ1989ခုနှစ်ဇန်နဝါရီလ20ရက်နေ့မှာအမေရိကန်ပြည်အောင်စုရဲ့39ဦးမြောက်သမ္မတဖြစ်တဲ့ကျန်းသက်စာဆိုခဲ့ပါတယ်။သမ္မတဟောင်းကာတာဟာသူ့လက်ထက်မှာအီဂျစ်နဲ့အစ်စရေးချာညဉ့်ညဉ့်သဘောတူညီချက်ရအောင်လို့ဆောင်ရွက်ခဲ့တာပါဝင်နိုင်ငံကြီးမူဝါဒဘိုင်းညီမှာအောင်မြင်မှုတော်များများရခဲ့ပြီးပါတယ်။ဒါပေမဲ့လို့သူတမရတန်းရဲ့နောက်ဆုံးနှစ်မှာတော့အီရန်တစ်စက္ကန့်အချက်တဲကိစ္စကလွှမ်းမိုးသွားပြီးတော့1980ခုနှစ်ရွေးကောက်ပွဲမှာသူရှုံးနေခဲ့ရပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပြောင်းလဲမှုတွေရှိခဲ့တဲ့2013ခုနှစ်ဧပြီလနဲ့စက်တင်ဘာလတွေမှာတော့တမရကာတာဟာမြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်။တမရကာတာရဲ့ကတ္တာစင်တာဟာ2015ခုနှစ်မြန်မာနိုင်ငံရွေးကောက်ပွဲမှာလည်းလီလာစောင့်ကြည့်သူဖြစ်ပါဝင်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့ယူကော့ပွဲလီလာစောင့်ကြည့်သူဖြစ်သူကိုယ်တိုင်သွားဖို့စီစဉ်ခဲ့ပေမဲ့ကျမရဲ့ချင်းကြီးကြောင့်သူ့ရဲ့ကိုယ်စားမိဖြစ်သူကိုမြန်မာနိုင်ငံကိုဆေးလုခဲ့ရတယ်လို့ AP သတင်းဌာနနဲ့အင်တာဗျူးတစ်ခုမှာပြောခဲ့ပါတယ်။အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့ဇနီးရော့စလင်ကာတာဟာလည်းအသက်96နှစ်အရွယ်မှာပြီးခဲ့တဲ့နှစ်ကပဲကွယ်လွန်သွားခဲ့တာပါ။သမ္မတကာတာမှာသား3ဦးတပည့်2ဦးကျန်ရှိခဲ့ပါတယ်။သမ္မတဂျီမီကာတာဟာအမေရိကန်သမ္မတရိတမှာအသက်ရှည်ဆုံးသမ္မတလည်းဖြစ်ခဲ့ပါတယ်ခင်ဗျာ။